တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာအမောပန်းပြကြပါရည်လားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ16ရက်တောက်ကြနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ1925ရိုးကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်လည်းပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်ယူကော့ပွဲကိုကြောင်းဝင်စူပါမုတ်အတွက်ရုရှားပေါ်တန်ကတ်တာကိုတုံ့ပြန်နေနေနဲ့ရုရှားကသူ့ရဲ့အမည်မဲဆင်းမှာအမေရိကန်နိုင်ငံသားတွေကိုတတ်မှတ်တက်သွင်းမှုပြင်ဆင်နေပါတယ်။ဒီနေ့စတင်တဲ့အာဆီယံနဲ့ဩစတြေးလျတိုက်ပွဲညီလာခံမှာဒီခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးမယ်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။ဒီလိုထစ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ညာပြေးတော့မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။တရင်ပြည်နယ်ဖားပုံခရိုင်မှာ KNU နယ်မြေထဲဝင်လာလို့ဆိုပြီးအစိုးရတပ်နဲ့ KNU တပ်တွေကြောင်းတိုက်ပွဲဖြစ်ပေါ်လာတဲ့ပတ်သက်လို့
ခမရနေရသုံးရဲ့လူတွေကကျွန်တော်ကိုစွန့်ကျင်တယ်လို့ပြောတယ်ကျွန်တော်လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲခဲတော့လာလို့ရှိတော့ကျွန်တော်တို့ကတော့ပြင်မှာပဲအဲ့လိုသူတို့ပြောတယ
် KNU တက်မှုဘုံဘူးစောကလေတို့ပြောကြသွားတာပါဒီအကြောင်းနဲ့အတူတကားရှမ်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာရှမ်းနဲ့ပလောင်တက်တီကြတိုက်ပွဲဖြစ်ပေါ်လာတာကြောင့်ဒေသခံတွေစစ်ဘေးရှောင်နေရတဲ့အကြောင်းနဲ့တခါရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့ဂျီတိန်အစိုးရကဘယ်လိုဦးစားပေးဆောင်ရွက်မလဲဆိုတဲ့အချက်တွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ယူကော့ပွဲကိုဂျောင်းဝင်စူပတ်မှုတွေရုရှားပေါ်အေးအေးယူတန်းခတ်မှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲဆင်းမှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်နေပေါ်ပိတ်ဆို့တန်းခတ်အေးအေးယူဖို့နဲ့နောက်ထပ်ဆောင်ရွက်မယ့်အစီအစဉ်တွေအတွက်ပြင်ဆင်နေကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကော့ကိုကူကပြီးရုရှားသတင်းဌာန RIA Novosti ကဒီနေ့ဖော်ပြလိုက်တာပါ။အမေရိကန်ဟာကမ္ဘာကြီးရဲ့တည်ငြိမ်မှုကိုချိန်ချောင်းနေပြီးရုရှားအနေနဲ့အမေရိကန်နဲ့ဆွေးနွေးပြောဆိုမှုတွေကိုဆက်ထိန်းထားခြင်းပဲလေ။အမေရိကန်ရဲ့နိုင်ငံရေးကောင်းမွန်မှုကြောင့်တုံ့ပြန်ဆောင်ရွက်ခဲ့ရတာဖြစ်တဲ့အကြောင်းလဲရုရှားဒုနိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကတော့2016အမေရိကန်သမ္မတယူကော့ပွဲကိုကျောင်းဝင်နောက်ရှိခဲ့တဲ့ဆွဆွဲချင်းနဲ့ရုရှားနိုင်ငံသား၁၉ဦးနဲ့ကုမ္ပဏီ၅ဦးကိုပိတ်ဆို့တန်းခတ်အရေးယူလိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာခဲ့တာပါ။ဗြိတိန်မှာနေထိုင်နေတဲ့ရုရှားသရှူဟောင်းတူကိုအာရုံရောထိခိုက်စေတဲ့ဓာတ်ရုပ်စိတ်တက်နဲ့လုံခြုံမှုချိုးဖောက်မှုတွေဆွဆွဲခံနေရတဲ့ရုရှားပေါ်နိုင်ငံတကာကပြစ်တင်ဝေဖန်ရမှာလဲအမေရိကန်ကပါဝင်ခဲ့ပါတယ်။ဗြိတိန်နိုင်ငံဆယ်လက်စ်ပိုင်မြို့မှာရုရှားထောက်လှမ်းရေးဟောင်းစစ်ကတ်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့မနေ့တုန်းကသတင်းထုတ်ပြန်မင်းမြန်ရမှာတော့သမ္မတထရန့်ကနောက်ကွယ်မှာရုရှားပါဝင်ပတ်သက်နေတာသိကြတဲ့လောက်ရှိတဲ့အကြောင်းပြောဆိုခဲ့တာပါဒီလ၄ရက်နေ့တုန်းကတက်ခိုက်မှုဟာအလွန်မင်းဝမ်းနည်းစရာဖြစ်ရတယ်လို့တခြားသူတွေနီးယူအမေရိကန်အနေနဲ့ဒီဖြစ်ရပ်ပေါ်မှာအလေးနဲ့သဘောထားကြောင်းလည်းပြောဆိုခဲ့ပါတယ်အရင်တုန်းကတော့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်ဝေဖန်မှုသမ္မတထရန့်တွတ်ဆုံနေလေးရှိပါတယ်ဒါလူစိမ့်နဲ့တက်ခိုက်မှုတွေရုရှားပေါ်ပြစ်တင်ဝေဖန်ထားတဲ့ပူးတွဲကြေညာချက်တစ်စောင်မနေ့တုန်းကထုတ်ပြန်ရမှာတော့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေနဲ့အတူအမေရိကန်သမ္မတလည်းပါဝင်ခဲ့ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ကြောင်းဝင်နောက်ဆက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုတိုးချဲ့လုပ်ကင်လာပါတယ်။နယူးယောက်မြို့ခြေဆိုင် Trump ရဲ့စီးပွားရေးကုမ္ပဏီကြီးဖြစ်တဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့ဆွေရစရာတွေနဲ့မူလာစုံစမ်းနေတဲ့တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့အထောက်အထားအလုံးကိုတောင်းဆိုထားတယ်လို့ The New York Times သတင်းစာကြီးကဖော်ပြပါတယ်။ Mr. Mueller ရဲ့စုံစမ်းစစ်ဆေးမှုတွေဟာသမ္မတ Trump ကြီးတဖြည်းဖြည်းနီးကပ်လာနေပါတယ်။သမ္မတရာထူးစတင်ယူတဲ့2019ခုနှစ်ဇန်နဝါရီလကစပြီးတော့ American အစိုးရအနေနဲ့သမ္မတ Trump ချမှတ်မဲ့ဆုံးဖြတ်ချက်တွေဟာသူ့ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ဝီယော်ဒီမဖြစ်စေဖို့သမ္မတ Trump ပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုဖျက်သိမ်းပစ်တဲ့ဆိုတဲ့ဝေဖန်သူတွေရဲ့ပြောဆိုချက်တွေကိုထရမ်ကလည်းလူယူထားပြီးကုမ္ပဏီရဲ့စီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုတွေကိုသူ့ရဲ့သားအကြီးအကဲဖြစ်တဲ့ Trump Jr. နဲ့ Eric Trump နဲ့တို့အပြင်ကုမ္ပဏီကတခြားအရာရှိတို့စီလွှဲပြောင်းပေးခဲ့တာပါ။ဒါပေမဲ့လည်းကမ္ဘာတဝန်လုတ်ကိုင်းနေတဲ့သူ့ရဲ့ကုမ္ပဏီကိုတော့သမ္မတ Trump ကပိုင်ဆိုင်ထားဆဲဖြစ်ပါတယ်။ Trump ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားတို့ဆက်ဆက်တဲ့စုံစမ်းစစ်ဆေးမှုအလုံးကိုနိုင်ငံရေးအရာအောက်လာနေတဲ့တက်ခတဲ့လို့ရအဖြစ်သမ္မတ Trump ကပြောဆိုလာတာဖြစ်ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်သူ့ရဲ့အမျိုးသားလူညွန့်ရေးချန်ပီယံ HM Master ကိုရာဂုကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ဂျီလိုကပယ်ချလိုက်ပါတယ်။အမျိုးသားလူညွန့်ရေးချန်ပီယံအစားထိုးခန့်ရမယ်လို့ဆိုတဲ့သတင်းဟာမှန်မှန်ကန်တဲ့ကြောင်းအင်ဂျီလိုပြောခွင့်ရသူ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမျိုးကွန်ရက်ကနေပြောဆိုလိုက်တာပါ။အစိုးရဖွဲ့အစိုးရရရှိပြီးအပြောင်းလဲလုပ်မယ့်အစီအစဉ်ရဲ့တစိမ့်တစ်ပိုင်းဖြစ် Mac Master ကိုရာဂုကဖယ်ရှားမယ်ကြောင်း ဝါရှင်တန်ပို့သတင်းစာရဲ့ဖော်ပြချက်ကြောင့်အေဗီအိုမှာနောက်ထပ်ယာယီကဖိရှားခံရမယ်သူတွေရှိနေဦးမယ်လို့ယူဆမှုတွေလည်းကြီးထွားလာပါတယ်။အေဗီအိုပြောခွင့်ရကတော့သမနာထရန့်နဲ့မက်မာစတာတို့ကြားအလုတ်တွဲလို့ရမှာအဆင်ပြေနေတဲ့အကြောင်းနဲ့အမျိုးသားလူညီညွတ်ရေးဖွဲ့မှအပြောင်းလဲမရှိကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအပြောင်းလဲတွေကဘယ်ချင်းဆိုဖြစ်နိုင်တဲ့အကြောင်းအေဗီအိုပြောခွင့်ရကမနေ့စောပိုင်းမှာပဲပြောဆိုထားပါရဲ့။အစိုးရလုပ်ငန်းတွေကိုဆောင်ရွက်ရမှာဦးစားပေးအာရုံစိုက်ရမယ့်ကိစ္စတွေပြောင်းလဲတဲ့အတွက်အကောင့်ထဲပို့ရမှာဥဆောင်သူတွေကိုလည်းအပြောင်းလဲလုပ်ရလိမ့်ရှိတဲ့အကြောင်းသမရအနေနဲ့လိုအပ်တဲ့အချိန်မှာလူမယ်နေရာမှာခန့်အပ်ဖို့ရည်ရွယ်ထားတဲ့အကြောင်းဒင်းတော့တွေကိုပြောဆိုခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ကိုယာယီကဖိရှားလိုက်ကြောင်းနှိပြကြီးညာလိုက်တဲ့နေ့ရက်အချိန်မှာပဲအမျိုးသားလူညီအချံပေးပုဂ္ဂိုလ်နေရာမှာအစားထုတ်မဲ့တဲ့ရင်လဲထပ်ပေါ်လာတာဖြစ်ပါတယ်။ဒင်းနေထွက်နေတဲ့အတိုင်းသာဖြစ်လာခဲ့မယ်ဆိုရင်တော့သမရထရန်တက်လာပြီးတဲ့နောက်အမျိုးသားလူညီအချံပေးပုဂ္ဂိုလ်ယာယီကထွက်ရတာဒီအချိန်ကဒုတိယဖြစ်ပါလိမ့်မယ်။သမရထရန်ရဲ့ပထမအမျိုးသားလူသားလုံးညီအချမ်းပိပုဂ္ဂိုလ်မိုက်ကယ်ဖလင်းကတော့ပြီးခဲ့တဲ့နှစ်မှာစတင်တာဝန်ယူပြီးသတင်းပတ်ပိုင်းအချာမှာပဲအရင်ကရုရှားနဲ့အဆက်အသွယ်ရှိခဲ့တာတွေကိုထိန်ချမ်းမှုနဲ့ယာယီကထွက်ပြေးခဲ့ရပါတယ်
။ဆီးရီးယားနိုင်ငံအရှေ့အရက်ကဂွာတာဒေသကနေအမျိုးသမီးနဲ့ကလေးငယ်တွေအပါဝင်ထမောင်းများစွာတော့အမျိုးသားအမျိုးသမီးတို့ကြာရာပေးနေကထွက်ပြေးလာပါတယ်။သူတို့ရဲ့ပိုင်ဆိုင်တဲ့ PC တွေကိုအိတ်တွေနဲ့လွဲကားတွေစပိန်တွေပေါ်တင်ပြီးတော့ဆစ်ပေးလို့ရထွက်ပြေးခလုံးလာတာပါ။ဂွာတာဒေသအရှေ့ပိုင်းကို2012ခုနှစ်ကလေးကတပုံးတို့ထိန်ချုပ်ထားတာဖြစ်ပြီးခုချိန်မှာတော့အဲ့ဒီဒေသအများစုကိုဆီးရီးယားအစိုးရတပ်တွေကလေကြောင်းထိုးစစ်တွေလက်နက်ကြီးတွေနဲ့အချင်းချင်းတိုက်ခိုက်ပြီးတော့ပြန်ပြီးထိန်ချုပ်လိုက်တာပါ။ဆီးရီးယားကိုလက်တလောရောက်ရှိခဲ့တဲ့အပြည်ပြည်ဆိုင်ရာချက်ချီနီကော်မတီဥက္ကဋ္ဌပီတာမော်ရာကဒေသသဝန်းဖြစ်ပွားနေတဲ့စစ်ပွဲတွေဟာကြောက်စရာကောင်းလို့နဲ့ပုံမှန်ဖြစ်နေကြအခြေအနေဖက်ကိုရောက်သွားပြီလို့ကြေညာချက်ထုတ်ပြောဆိုလိုက်ပါတယ်။လူသားချင်းစာနာမှုဆိုတဲ့အခြေခံစံနှုန်းကိုတော့မှလေ့လျူရှုပြီးမကြာခဏတိုက်ခိုက်ဖျက်ဆီးဖို့ကိုရာရည်မှန်းထားပုံရတယ်လို့လည်းကြေညာချက်မှဆိုထားပါတယ်။ဒမတ်စကတ်အနီးကလက်နက်ကိုင်တို့ဝိုင်းရံထားတဲ့ဒေသကနေဂျာရာဘီနဲ့ညကအစုလိုက်ပြုံးလဲထွက်ပြေးလာတဲ့အရေးတွေဟာအဲ့ဒီဒေသကိုပြန်လည်ထိန်းချုပ်ရေးအတွက်ဆီးရီးယားအစိုးရတပ်ဖွဲ့တို့ပြီးခဲ့တဲ့လကစတင်တိုက်ခိုက်ပြီးတဲ့နောက်အများဆုံးအရေးတွက်ဖြစ်တယ်လို့ပရတင်ချေဆိုင်ဆီးရီးယားလူခွင့်ရင်လေလာဆောင်ကြီးအဖွဲ့ညွှန်ကြားရေးမှူးကပြောပါတယ်။ညအချိန်ထိုးစစ်ဆင်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားအစိုးရတပ်ကဖွင့်ပေးတဲ့လမ်းကြောင်းအတိုင်းအစိုးရထိန်းချုပ်ထားတဲ့နယ်မြေတွေကိုခြေချင်းနဲ့ရောကားတွေမော်တော်ဆိုင်ကယ်တွေနဲ့ပါအရက်သားတွေထွက်ပြေးလာတာဖြစ်ပါတယ်။
ဒီရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068.3 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေလောထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အရှေ့တောင်အာရှနိုင်ငံများတင်အာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့စတင်လိုက်တဲ့သုံးရက်ကြာထိပ်သီးညီလာခံအတွင်းမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လဲဆွေးနွေးမယ့်အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ
် Issues relating to the Rakhine State in Myanmar obviously I'll be discussing those with the state councillor when I meet her shortly
စီဝါရေးမဟာဗျူဟာရေးနဲ့လူခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရခိုင်ပြည်နယ်အရေးကိုလည်းထပ်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့မြန်မာဆိုရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာလဲဆွေးနွေးပြမှာဖြစ်တဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကွန်တန်ဘိုးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲတကြောပြန်ပေါ်ပေါက်ခဲ့တဲ့ပရိသတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခနဲ့တိတ်နှက်ချီဖျက်ပြေးခဲ့ရတဲ့အထိဒေသတွင်းပြဿနာတစ်ခုဖြစ်ကြီးထွားလာနေတဲ့အကြောင်းဆစ်ဒနီမြို့ကထိပ်သီးညီလာခံမှာမြန်မာဆိုရပေါ် PRP ပြောဆိုလို့လဲလူခွင့်ရေးလှုပ်ရှားသူတွေတောင်းဆိုနေကြတာပါနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြဖို့နဲ့ထိပ်သီးညီလာခံမှာမြန်မာဆိုရပေါ် PRP ပြောဆိုဖို့ဒီနေ့မှာပဲဆစ်ဒနီစိတ်ခမ်းမှာတောင်းဆိုဆန္ဒပြကြပါတယ်ထိပ်သီးညီလာခံအတွက်ဒေသရင်းကလူခွင့်ရေးပြဿနာတွေကြုံနေရတဲ့မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံတို့ကိုပါအာဆီယံသင်းဝင်တွေဖြစ်ဖိတ်ကြားခဲ့တဲ့အတွက်လဲဩစတြေးလျအစိုးရပေါ်လူခွင့်ရေးလှုပ်ရှားသူတွေကဝေဖန်နေကြတာပါဒါပေမဲ့လဲဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီပစ်ရှော့ကတော့မြန်မာနိုင်ငံပါဝင်လူခွင့်ရေးပြဿနာတွေကြုံနေရတဲ့အာဆီယံသင်းဝင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံပြီးစီယုံသိသွင်းတာမျိုးကသာအကျိုးများနိုင်ကြောင်းပြောဆိုထားပါတယ်ထိပ်သီးညီလာခံအတွက်ရရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကတော့ဒီကနေ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလူသားချင်းစာနာမှုလုပ်ငန်းတွေမှာအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြောင်းပြောဆိုခဲ့ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးအဖြစ် Rex Tillerson ကိုမကြာခင်ကဖယ်ရှားလိုက်တာကြောင့်ကြည်ကြဲပြတ်ပြတ်အငင်းပွားနေကြတဲ့တောင်တိုပင်လယ်အရင်းနဲ့ပတ်သက်လို့အမေရိကန် အစိုးရရဲ့နိုင်ငံခြားရေးမော်ရာတွေပြန်လည်စတင်လုပ်ကိုင်ရလိုက်မယ်လို့တုံသက်သူတွေကပြောပါရယ်အင်္ဂါနေ့ကသမ္မတထရမ်ပ်အလုပ်ထုတ်ပြလိုက်တဲ့ရေနံကုမ္ပဏီကြီးတစ်ခုရဲ့အမှုဆောင်ညွှန်ကြားရေးမဟောင်းသူဦးဖြစ်သူ Rex Tillerson ဟာ၆နိုင်ငံလုံးပါဝင်ရင်းခုန်နေကြတဲ့တောင်တျုပ်ပင်လယ်ရေပြင်ပိုင်းတဲ့ကိစ္စကိုစိတ်ဝင်စားပေမဲ့တန်တမာရေးကိစ္စရပ်တွေမှာအတွေ့အကြုံရှိတဲ့အပြင်သမ္မတထရမ်ပ်ကအရှိတောင်အာရှဒေသထက်မြောက်ကိုရီးယားကိုသာအာရုံစိုက်နေတာကြောင့်သူ့အနေနဲ့လုံနိုင်ကန်နေတာသိတော့မရှိဘူးလို့ကြွညင်သူတွေကတုံသက်ပါရယ်နီးပြူဟာပိုင်းဆိုင်ရာတဘောရာကွဲပြားမှုတွေကြောင့် Mr. Tillerson ကိုထရမ်ပ်ကဖိရှားလိုက်တာလို့ဝါရှင်တန်မှာရှိတဲ့သတင်းဌာနတွေကဆိုပါတယ်မစ္စတာတီလာဆန်ကိုပြမလူသူဖြစ်တာရှုမြင်ထားကြပေမဲ့သူနီသူဟာနိုင်ရပါသူဖြစ်တယ်လို့တိုင်ဝမ်တန်ခမ်းတက္ကသိုလ်ကနီးပညာဆိုင်ရာဌာနပါမောက်ခအလက်ဇန္ဒရာဟွန်ကပြောပါတယ်ရေချောင်းသွားလာမှုဆိုင်ရာမူဝါဒတွေမှာအပြောင်းအလဲတွေဖြစ်လာနေပြီးတော့မစ္စတာတီလာဆန်နေနဲ့ဒီကိစ္စအတွက်မဟာမိတ်တချို့ဖွဲ့နိုင်ဖို့နှိစက်လာနေတဲ့ကာလလည်းဖြစ်တယ်လို့မစ္စတာဝမ်ကဆိုပါတယ်တဒင်ကမစ္စတာတီလာဆန်ရဲ့လုပ်ပုံကိုင်မုံတွေဟာသမ္မတထရမ်ပ်နဲ့ဆိုင်ရင်ပိုပြီးခံမှန်းလို့ရနိုင်တယ်လို့သူဟာချင်းချင်းလောက်ကိုင်းတတ်သူလည်းဖြစ်တယ်လို့ဟွန်ကပြောပါတယ်
မြောက်ကိုရီးယားနဲ့တန်တမာရေးဆက်ဆံရေးတွန်းမြှင့်မှုရှိနေချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ကြားနှစ်ဆင်ချင်းပါလိရှိတဲ့ပူးတွဲစည်းရေးလေ့ကျင့်မှုတွေကိုအင်အားနဲ့အချိန်ကာလရှော့ချသွားဖို့ဆုံးဖြတ်လိုက်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တပ်ဖွဲ့ဝင်ထောင်ထောင်ကြီးပါဝင်ပြီးနှစ်ဆင်နွေဦးရာသီရောက်တိုင်းချင်းပါလိရှိတဲ့ Key Resolve နဲ့ Foreign Eagle ပူးတွဲစည်းရေးလေ့ကျင့်မှုအစီအစဉ်ရှစ်လစမ်းမှစတင်တဲ့အခါအရင်လိုနှစ်လကြာလေ့ကျင့်မှုတွေစာတစ်လသာလေ့ကျင့်တော့မှဖြစ်တဲ့ကြောင်းတောင်ကိုရီးယားစစ်ပတ်ဆိုင်ရာတာဝန်ကိုကူကပ်ပြီးရင်းဝယ်သတင်းဌာနကဖော်ပြလိုက်တာပါ။ဒီအချိန်မှာအမေရိကန်ရဲ့မဟာဗျူဟာမြောက် B1B ပုံချက်လေးအနေနဲ့နျူကလ িয়ার စွမ်းအင်တုံးလေ့ကျင့်တဲ့မော်တွေမပါတော့ဘူးလို့လည်းဆိုပါတယ်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်အမီမြို့ကအပြည်ပြည်ဆိုင်ရာတက္ကသိုလ်ဝင်အတွင်းအစ်စ်ဆောက်လုပ်ထားတဲ့လူကူတရာပြိုကြရာမှာသေဆုံးသူ6ဦးရှိသွားပါပြီ။ရှစ်လန်းသွားအမြန်လမ်းမကြီးပေါ်ဖျက်ပြီးဆောက်ထားတဲ့တရာပြိုကြရာမှာလူ9ဦးထက်မနည်းတန်ရာရသွားလို့ကားတွေလည်းပျက်စီးခဲ့ရပါတယ်။တန်ရာပြီးဆင်းအောင်ရောက်လာသူတွေဟာအညိုမဲဆွဲရပုံပယ်ရာနဲ့အယိုးကျိုးရာတွေရောက်လာဖြစ်ပြီးတော့အခြေအနေတည်ငြိမ်နေတယ်လို့ဒေါက်တာမတ်မက်ကနီကကြာရာမီနေ့မှာပြောပါရယ်။ဖလော်ရီဒါပြည်နယ်ရဲ့အထက်လွှတ်တော်အမမာကိုရိုဘီယိုကအခင်းဖျားကိုမနည်းကတွားရောက်ကြည့်ရှုခဲ့ပြီးတရာကိုထိန်းထားတဲ့ကြိုးတွေရော့လာလို့ဆောက်လုပ်ရေးအင်ဂျင်နီယာတွေကအဲ့ဒီကြိုးကိုတင်ပေါ်လို့မှာပြိုကျတော့တာလို့ Twitter မှာရေးသားခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲတိုက်ရိုက်နားဆင်နေပါလေခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့စူးစီးတင်ပြချက်ကိုနှားဆင်ရပါမယ်။ရခိုင်ပြည်ထောင်စုနယ်ပတ်သက်ပြီးပြည်ထင်အစိုးရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုပြည်ထင်နိုင်ငံအာရှနဲ့ပစ္စည်းရေးရာဝန်ကြီးမတ်ဖီးကချပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့မနေ့တုန်းကပြည်ထင်ပါလီမန်မှာဝန်ကြီးဖီးကသူတို့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားတာပါ။အပြည့်စုံကိုတော့မတ်ခွန်ညိုကပြောပြမှာဖြစ်ပါတယ်။
ရခိုင်ပြည်ထောင်စုနယ်ပတ်သက်ပြီးဗြိတိန်အစိုးရကဦးစားပေးဆောင်ရွက်မဲ့အချက်တွေကိုဗြိတိန်နိုင်ငံအာရှနယ်ပစိဖိတ်ရေးရာဝန်ကြီးမတ်ဖီကချခင်ပြလိုက်ပါတယ်။ရခိုင်ပြည်နယ်အခြေအနေအချက်လက်ရှာဖွေရေးကုလသမဂ္ဂမစ်ရှင်အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမနေ့ကဗြိတိန်ပါလီမန်မှာဝန်ကြီးဖီကသူ့ရဲ့ဦးစားပေးအချက်၄ချက်ကိုရှင်းပြသွားပါတယ်။ရှေးဥစွာရိုဟင်ဂျာတွေဟာနှစ်ပေါင်းများစွာဖိနှိပ်ချုပ်ချယ်ခံလာခဲ့ရတဲ့အကြောင်းမကြာသေးခင်2012နဲ့2016ခုနှစ်တွေအတွင်းအကွက်ကြကြအကြမ်းဖက်မှုတွေခံလာခဲ့ရတယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကအာဆာစစ်သွေးကြွတို့ရဲ့တိုက်ခိုက်မှုဟာလုံးဝလက်မခံနိုင်တဲ့တမင်နှိုးဆွမှုတစ်ရပ်ဖြစ်ပေမဲ့မြန်မာစစ်တပ်ရဲ့အကျဉ်းသာကင်းမဲ့တဲ့တုံ့ပြန်မှုဟာခွင့်မလွတ်နိုင်တဲ့လုပ်ရပ်ဖြစ်တယ်။မြန်မာအစိုးရအနေနဲ့လည်းရိုဟင်ဂျာတွေအပါအဝင်ပြည်သူတစ်ရပ်လုံးကိုအကာအကွယ်ပေးရမှာဖြစ်တယ်လို့ဆိုပါတယ်။အရင်နောက်ဗြိတိန်အစိုးရအနေနဲ့ဆောင်ရွက်မဲ့အချက်၄ရပ်ကိုအခုလိုပြောကြားသွားပါတယ်
။ First, we must continue to address the humanitarian needs.especially the needs of victims of sexual violence in both Northern Rakhine and in Bangladesh. This includes
ပထမအချက်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်မှာရှိနေကြတဲ့အထူးသဖြင့်လေမိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုလိုအပ်တဲ့အကူအညီတွေကိစ္စအကိုင်ပြဖြေရှင်းရပါမယ်။အဲ့ဒီအထက်မှာမကြာခင်သတင်းပတ်တွေအတွင်းရောက်တော့မဲ့မုတ်တုံနဲ့ဆိုင်ကလုန်းမုန်တိုင်းရာသီအန်ဒရယ်ကြိုတင်ပင်ဆင်ဖို့ကောက်ဆစ်ဘဇားနဲ့ပတ်ဝန်းကျင်မှာလူသားချင်းစာနာမှုအကူအညီပေးနေတဲ့အေဂျင်စီတွေကိုကူညီဖို့လည်းပါဝင်ပါတယ်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ထဲမှာကုညီရေးပစ္စည်းတွေဖြန့်ဝေပေးတာမှနဲ့အကြမ်းဖက်မှုရန်ကထွက်ပြေးသူတွေကိုကူညီပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထောက်ပံ့ပေးဖို့တွေအတွက်လည်းနိုင်ငံတကာအဖွဲ့တွေနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်နေပါတယ်
။ Secondly, we must continue the patient work towards achieving a safe, voluntary and dignified return of refugees.
We shall press the UNHCR. ဒီကတော့ဒုက္ခသည်ဘေးကင်းလုံခြုံပြီးကုသဘောနဲ့ကိုပြီးတော့ဂုဏ်သိက္ခာရှိရှိနေရပြန်ရေးပြီးမြောက်အောင်လဲစိတ်ရှိရှိထားပြီးဆက်လက်လုပ်ကင်ကြရမှာဖြစ်ပါတယ်။ဆန်နိုင်ငံနေကြကနေဟိုဘက်ဒီဘက်ပြန်ကြမယ်သူတွေအတွက် UNHCR ကကြီးချက်ပြီးမှန်ကန်ကြောင်းအတည်ပြုစစ်ဆေးဖို့ကိုလည်းမရမနေတိုက်တွန်းသွားမှာဖြစ်ပါတယ်။ဒီလူငန်းစဉ်ကိုကြီးကြပ်ကိုကဲဖို့တကဘာလုံးမှာစီကန်းနဲ့အညီဆုံးအဖွဲ့အဖြစ်ယူနီစီယာအဖွဲ့ဟာအကောင်းဆုံးပစ္စည်းကိရိယာစုံလင်မှုရှိတယ်လို့ယုံကြည်စိတ်ချရဆုံးအဖွဲ့လည်းဖြစ်ပါတယ
်။ Thirdly, we must continue international progress towards bringing to justice the perpetrators of human rights violations.
တတိယချက်ကတခိုင်တည်းသားမှာလူခွင့်ရေးချူဖောက်မှုတွေနဲ့ဒိမိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားမျှတမှုပေါ်ဆောင်ဖို့ဝိုင်းဝန်းပြအားပေးကြဖို့နဲ့မြန်မာအာဏာပိုင်တွေအနေနဲ့အများလက်ခံနိုင်တဲ့ပွင့်လင်းလွတ်လပ်စွာစုံစမ်းဝင်ပေးဖို့နိုင်ငံတကာကစုပေါင်းလှုပ်ဆောင်ဖို့လိုအပ်ပါတယ်။ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကဒီပိပကဟာဂျီနိုဆိုက်အသွင်ကိုဖော်ပြသွားပေမဲ့လူမျိုးတုံးတပြတ်မှုနဲ့လူ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုတွေဟုတ်မဟုတ်ဆိုတာကိုနိုင်ငံတကာတရားရုံး ICC ကတဆင့်သွားရမှာဖြစ်ပါတယ
်။ Finally, to achieve a long-term resolution to the crisis in Burma, I believe that even in these desperate circumstances,The UK should play a leading role in trying to support
နောက်ဆုံးအနေနဲ့ UK ကဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆက်လက်အကူအညီပေးဖို့နဲ့အရသာအစိုးရရဲ့အုပ်ချုပ်မှုအောက်မှာပြည်တွင်းပြည်ပခန့်တွေကိုငြင်းကြမ်းစွာဖြေရှင်းနိုင်ဖို့ကူညီကြိုးပမ်းသွားမှာဖြစ်ပါတယ်။ Kofi Annan ရဲ့ရခိုင်အရေးအကြံပြုချက်အစီရင်ခံစာပါအချက်များအတိုင်းအကောင့်ထဲပေါ်သွားဖို့ကိုလည်းကတိပြုပါတယ်။
ဒီကုန်းချုပ်အနေနဲ့ရိုဟင်ဂျာတွေရဲ့ဒုက္ခကိုမျက်ခြေမပြတ်စောင့်ကြည့်ပြီးသူတို့ကြိုက်နှစ်သက်ရာလမ်းရွေးချယ်နိုင်အောင်ဆက်လက်ကူညီသွားမယ်။မြန်မာပြည်မှာလည်းပွင့်လင်းပြီးဒီမိုကရေစီဖြစ်ထွန်းရေးအတွက်မပြတ်မကွက်အားပေးလှုံ့ဆော်သွားမယ်လို့ဝင်းကြီးမတ်ဖီကပြောကြားသွားပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကအင်တာနက်သုံးလူမီတာရေးပန်းစားနေတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေပြန့်ပွားအောင်ဖြန့်ချီရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကျွမ်းကျင်သူတွေကသတိပေးနေကြပါတယ်။မြန်မာနိုင်ငံသားတွေရဲ့လူမှုဘဝဒီနေ့တခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးချက်အဖြစ်ကများနေပါသလား။အင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ဘယ်လိုသုံးကြမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-3-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးသားပို့ထားနိုင်ပါတယ်။လူရင်းညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
နောက်ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့တိုင်းသားဒေသတွေကတိုက်ပွဲဖြစ်နေတဲ့အခြေအနေတွေကိုကြည့်အောင်ပါ။ပြည်ရင်ပြည်နယ်ဖားပုံခရိုင်မှာဒီလ15ရက်နေ့ကအစိုးရတပ်မတော်နဲ့ KNU တပ်တွေကြားတိုက်ပွဲဖြစ်ပွားပြီး KNU ရဲ့စစ်စည်းဂိတ်ကိုတပ်မတော်ဘက်ကမီးရှို့ခဲ့ပါတယ်။ KNU ကတော့တပ်မတော်ရဲ့စစ်ရေးလှုပ်ရှားမှုတွေရပ်ဆိုင်မှုနဲ့တပ်တွေကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။လက်ရှိဖားပုံခရိုင်အတွင်းဖြစ်ပေါ်နေတဲ့အခြေအနေကိုတော့ VOA သတင်းတော့ကိုမိုးစောသတင်းပေးပို့ပါလေ
။ဟုတ်ကဲ့ဖားပုံခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကင်မျိုးသားစီယုံ KNU အကြားမှာဒီလ5ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါ။ဒီလ6ရက်နေ့နောက်ပိုင်းမှာတိုက်ပွဲတွေညင်သက်ခဲ့ရက15ရက်နေ့နေ့ကင်းမှာတော့တိုက်ပွဲတစ်ကြိမ်ထပ်မံဖြစ်ပွားခဲ့ပါတဲ့။ကြာသပတေးနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားပုံခရိုင်အခြေစိုက် KNU တပ်မဟာ9ကစစ်ဘက်ဆိုင်ရာပြောရေးဆိုခွင့်ရှိသူဘူမူစောကလေတို့ကအခုလိုပြောပါတယ်
။ဟို15ရက်နေ့ပေါ့နော်15ရက်နေ့နေ့လယ်12နာရီမိနစ်30မှာကျွန်တော်တို့ဖက်ကဝါဆုခိုနဲ့မက်စီစီးကြမှာအဲ့မှာဂိတ်တစ်ခုထားတယ်။အဲ့မှာတက်ပေါ်ဖြစ်တယ်။မိနစ်20မိနစ်လောက်ပေါ့အဲ့လောက်ကြာတာပေါ့။အဲ့ဒါနဲ့ကျွန်တော်တို့ဒီဂိတ်မှာထိုင်တဲ့လူတွေကသူတို့ဆုတ်သွားပြီးတော့အစိုးရတပ်ဖက်ကတော့ဒီဂိတ်မှာရှိတဲ့တဲတို့ဘာတို့ခြံကြီးတို့ဘာတို့သူအမျိုးစုပြတိလိုက်တယ်လေအဲ့လိုလောက်တယ
်ဘုံမှုစောကလေတို့ကတိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကိုအခုလိုဆက်ပြောပါတယ
်တပ်မှုနေပြောပြချက်ရပါလေမော်လကုစခန်းမှာထိုင်နေတဲ့ဒီခမရ903ရဲ့လူတွေကသူဒီဒရော့ဘူသွားရှင်နေလို့ပြောတယ်ကျွန်တော်လူဖက်ကနေပြီးတော့ခွင့်ပြုဘူးမသွားပါနဲ့အဲ့ဒီဖက်ကိုအဲ့လိုပြောတဲ့ခါကျတော့သူတို့ကဟိုအထက်အမေရသူတို့သွားရမယ်လေမသွားလို့မဖြစ်ဘူးတဲ့အဲမသွားနဲ့ခဲလို့လာလို့ရှိတော့ကျွန်တော်တို့ကတော့ပြေးမှာပဲတဲ့အဲ့လိုသူတို့ပြောတယ်အေးပြေးလဲပြေးပါစေပြေးလဲ အဲငါတို့လည်းမင်းတို့ပြန်ပြည့်မယ်ဆိုပြီးတော့အဲ့လားလာပြီးတော့ဝိုက်တာပေါ့လေဝိုက်တော့အဲ့ဒီခံစည်းဦးနားလည်းရောက်တဲ့ခါကျတော့ဒီကျွန်တော်လူပြားနေပြီးတော့ပြည့်တာပေါ့ပြည့်တော့သူတို့ပြန်ပြည့်တယ
် KNU ဘက်ကဖပုံ KNU အတွင်းမှာလက်ရှိတင်းမာမှုတွေဖြစ်ပေါ်နေရတာဟာတမရော့ဘက်ကစီရေးအရရည်ရွယ်ပြီးလမ်းဖောက်လုပ်ဖို့ဆောင်ရွက်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီအတွက်နှစ်ဖက်သဘောတူညီချက်မရသေးမီတပ်အင်အားတိုးချဲ့လာတာကြောင့်ဖြစ်ကြောင်းတည်င်းထုတ်ပြန်ထားသလိုစီရေးလှုပ်ရှားမှုတွေရပ်ဆိုင်းဖို့နဲ့တပ်တွေပြန်လည်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတက်မရော့ဘက်ကိုမေးမြန်းဖို့ဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ပို့မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကနာယကဗိုလ်မှူးကြီးခွန်ဦးကာကတော့ဖာပုံခိုင်မှာဖြစ်ပေါ်နေတဲ့စီးရီးတင်းမာမှုပေါ်အခုလိုသုံးသပ်ပါတယ်
။တကယ်လို့ကြည့်ရင်မထက်ကလား PNLO ရဲ့ဗိုလ်တမူးကြီးပဲနေလာတာတခုလောက်တာတင်ပြလိုက်ပါခင်ဗျာ။အဲပိတ်တမှုညီလာငါထွက်တဲ့ရလကပြီးတော့ကျူတော်မဆောင်ဘူးလေကွာတတိသားမိပါပေါ့နော်နောက်တစ်ခါကျွန်တော်တို့ KNU ဥဆောင်နေတဲ့ PDSC ကရှိရကြတတိ PDSC ရဲ့ဇန်နဝါရီ17ဆနေ့ကျင်းပချက်ကိုကျွန်တော်တို့ခါပြန်ကြည့်ဟာအဲကျင်းပချက်ကလည်းဒီလိုပါကျူတော်မဆောင်ဘူးလေအရှမ်းမဲ့ရခိုင်ကအမှုပါစေမလို့ရရင်မလို့ဘူး confrontation ကိုတင်တဲ့ပုံစံနဲ့ချက်အလုပ်ပြအောင်ဝိုင်းဝန်းပူပေါင်းဆောင်ရမယ်ဆိုတဲ့စင်ကြမှုမျိုးထက်လို့ကျမမရှာမဲ့ချင်းကမှုမျိုးတို့တော့မမြင်ရတော့ကြကျွန်တော်ကိုယ်တိုင်အဲ့ဒါလို့မြင်ရအဲ့ဒီပေါ်မှာတက်ကလည်းဒီလမ်းကြောင်းတွေတုံ့ပြန်တာလည်းဖြစ်နိုင်တာပါဗျာ
KNLA ဟာ KNU လက်အောက်ခံကရင်အမျိုးသားလွမြောက်ရေးတပ်ဖွဲ့ဖြစ်ပြီး PPST ကတော့ NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလပထမပတ်ကကျင်းပတဲ့ KNLA တပ်မူးညီလာခံက NCA ကိုအခြေခံတဲ့ငင်းချမ်းရေးဖြစ်စဉ်ဟာလက်နက်ဖြုတ်သိမ်းရေးကိုဥတီနေတဲ့အတွက်လက်မှတ်ခံကြောင်ဆုံးဖြတ်ခဲ့သလို PPST ရဲ့ကြေညာချက်ကတော့လူထုတွေးဆောင်ပွဲတွေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မှသာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးဆက်လက်ကျင်းပဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီခက်ခဲတွေကိုကြော်လွန်ဖို့အတွက်ဗိုလ်မှူးကြီးခေါင်းကကအခုလိုပြောဆိုပါတယ
်။ NCA ပေါ်မှာရေစုံကြည့်ကြည့်နဲ့ NCA ကောင်ထဲပေါ်ခြင်းကိုကျွန်တော်တို့ပြောင်းစားမှာပေါ့
။လောလောဆယ်မှာပြည်တော်စုငင်းချဲညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးကိုမေလာဇန်းမှာကျင်းပဖို့ပြင်ဆင်နေပြီးအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကြိုလူထုတွေးဆောင်ပွဲတွေကျင်းပရေးဟာအစိုးရတက်မရော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအကြားပြန်လည်ညှိနှိုင်းရမယ့်အခြေအနေတွေရှိနေတာဖြစ်ပါတယ်
။ VOA သတင်းနောက်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ကရင်ပြည်နယ်တွင်းမှာအခုလိုတိုက်ပွဲတွေဖြစ်နေတယ်လို့ပဲရှမ်းပြည်နယ်တွင်းမှာလည်းရှမ်းနယ်ပလောင်တပ်တွေကြားတိုက်ပွဲကြောင့်ဒေသခံတွေစစ်ဘေးရှောင်နေရတဲ့သတင်းကိုလည်းတင်ပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနံမတူဒေသဘက်မှာ TNL တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတပတ်ကျော်ကြာတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံရွာသားတချို့ဟာတိုက်ပွဲအတွင်ပြိမ့်မိနေသလိုတချို့ဆိုရင်လည်းစစ်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။တိုက်ပွဲအတွင်ရွာသားတွေရဲ့အတွေ့အကြုံနဲ့ဒီလိုရင်ဆိုင်နေရတဲ့အခြေအနေကိုတော့ထိုင်းချေဆိုင်ဗီဒီယိုသတင်းတော့နိုင်ကွန်းအိမ်ကတင်ပြမှာပါ။
ဟုတ်ကဲ့ပါ။တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA နဲ့တန်းပလောင် TNL တပ်ဖွဲ့တို့ကြားစိုက်ပွဲဖြစ်ပွားနေစဉ်ကြောင်မဲမြို့နယ်စောဖယ်ကျေးရွာကပုံဦးကျေးရွာသားတရားကျော်ဟာမန်ခေါက်ရွာကနေတစဉ်ကြောင်မဲမြို့ပေါ်ကိုစစ်ဘေးတင်းချောင်ရောက်ရှိနေပြီလို့ကြောင်မဲမြို့စီဝိဇလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကအခုလိုပြောပါရစေ။စိုက
်ပွဲတွေဖြစ်နေတဲ့နေရာလေးနဲ့ဆိုကြည့်လာတဲ့သဘောရှိတယ်။ကျွန်တော်တို့တော့ပြင်ရွာနဲ့ကပ်နေတဲ့ပုံဦးပေါ့ပုံဦးရွာကလာလာရတာစစ်ရှောင်းကျွန်တော်မိုင်းကောင်နဲ့တော့ခေါ်လာပြီလေအခုပဲကြောင်မဲဝင်တယ်ကြောင်မဲအခုဝင်ပြီပြနေရာနဲ့ဆက်ခွန်နေရအဲသူတို့ຢာတဲ့မြတ်ပဲပြရတယ်မိုင်းကောင်နဲ့လေပုံရလည်းမနေတာတော့ရှောင်းပြီပေါ့ကျွန်တော်တို့တတ်ကြည့်တော့ခဲ့ဆိုတဲ့ကွက်ချင်းနေရွာလာလေတရွာလုံးကပုံဦးကြီးရောက်လာပြီ
မနေ့ကကြောင်မဲဒီပေါ်လူမှုကယ်ဆယ်ရေးသင်းဖွဲ့တွေကနေတန်းပလောင်တီအန်လေးတပ်ဖွဲ့နဲ့ကောင်းပန်းရှမ်းပြည်သက်မတော်သူဖြစ်ပွားတဲ့တိုက်ပွဲကြားပိတ်မိနေတဲ့စော့ဖယ်ရွာသားတွေကိုစွာရောက်ခုဆောင်ခဲ့ပေမဲ့လည်းတိုက်ပွဲပြင်းထန်နေစေအခြေအနေနဲ့လုံခြုံရေးချင်နေကြောင်းလက်နက်ကင်ဖွဲ့တွေကလည်းရွာသားတွေကိုဆက်ကွာဖွဲ့မပေးခဲ့ဘူးလို့ဦးတင်မောင်သိန်းကခုလိုဆက်ပြောပါရစေ။ဘယ
်လိုတစ်ခုမှပြေးလာလဲဆိုအဲ့ဒီရင်ဆိုင်ကြီးအခုကတီအန်လေးနဲ့အာစီရဲ့ဆက်ရှိတယ်။ကျွန်တော်တို့ဆွဲထုတ်ရမှာကပလောင်တိုင်းသားတွေဆက်ထုတ်ရမှာ။အဲ့ဒီစတေဒီယမ်မှာရှိတဲ့အလောင်းနဲ့ကန်ခွဲရတယ်သူတို့ရွာသားတွေချွတ်သွားလို့ရှိရင်နားမှာသူမိုင်းကြီးခြုံလာတာရှိတယ်တိုက်ပွဲကြီးဖြစ်နေတယ်ဆိုတဲ့အတွက်သူတို့လည်းမသွားကြည့်ချင်ဘူးရွာသားတွေဖြိတ်ခိုက်မှဆိုလို့နောက်တစ်ခါ RCS ကိုရပုံမှန်တိုက်ခွဲနေဖြစ်နေတယ်နောက်ဆက်တက်လို့ရှိရင်လည်းမိုင်းကြရရောက်မယ်အဲ့ဒါကြောင့်လည်းသူချက်မတော်ပါနဲ့ဆိုတော့သူကသားပါတယ်
ไต้ป่วยจะไปมีในคนก่อต่อไปจีวาได้กูตอนยาข้อสองเลยการเส้นสีหาเลยเอาชนะจีวานามาเปลี่ยนให้ลักษณะว่าเลยมาละเสียงนี้กันที่กันที่ที่อันนี้เนี่ยอาซีเอสเอสโอไต้ป่วยพี่ป่วยนี่เสร็จลูกที่อันนี้เปลี่ยนใจยาสีปูมุตตาอีกจ้าก็เปลี่ยวว่าเลยเราป่วยเนี่ยอาเซอร์ก็จะเปิดที่ตรงนี้มาเสียงได้เรียนเราจำไม่เนี่ยนั่นสั่งสัญญาต่อไปจีวานี่ด้วย
ดีเว่นำดึงยุ่งเนี่ยได้ก็ตั้งตัวเป็นกลางเดินทางเดินมาใช่ไหมยุ่งอะไรก็มีการรู้สึกอ่ะคุณลุยเสพชีพวันนี้ได้ไปบ่อยด้วยนับพัฒนาการมุ่งดีชีนี่เป็นไงเลยอาศัยจะอธิมุ่งยุ่งในเดือดบุลูอาศัยเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอส
ြရွာသားလူဦးတည်ဆုံးပြီးတော့သုံးခိကတိုင်ရန်ရရှိခဲ့တယ်လို့နေအိမ်6အိမ်မိလောင်ကျွမ်းခဲ့ပါတယ်မလဆယ်ရည်နေတုန်းကလည်းနံဘူမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်နာတီပန်စော့ပန်ဝါမိုင်းဟွေရွာကစစ်ဆောင်ရွာသား300ကျော်ဟာမန်ဆန်ကြီးရွာဖုန်ကြီးကျောင်းကိုစွာရခုလိုနေရဆဲချီနေမှာရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တောင်ပောင်သပ်ဖွဲ့တို့ကြားအငင်းပွားပွဲရာနေပြည်ပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာလ28ရက်နေ့ကနေစပြီးနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားလာခဲ့ပါတယ်။ဒီလိုစည်ရီပြိပခတွေတင်းမာလာနေခဲ့လို့ထောင်နဲ့ချီတဲ့ဒေသခံကြွေရသားတွေကလည်းစိုက်ွက်လို့ရဒေသဘက်ကိုစစ်ဘေးသိမ်းချောင်နေရပါတယ်ခင်ဗျာ
။ VOA သတင်းတော့နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာဘိုင်းကတင်ဆက်မဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00-9:00 ခွဲအထိ Asia Set 7ဂျိုဒူးကနေဖမ်းယူရှုစားနိုင်ပါတယ်။ VOA ကနေထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းကျင်နေဆိုရင်တော့ VOA ရဲ့ email address burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြာနေသေးတဲ့အချိန်တော်အတွင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးဗျာ
အမေရိကန်ယူကပ်ပွဲကိုဂျာဝင်စွပတ်မှုတွေရုရှားပေါ်ရေးရုံတံခါးမှုတွေချမှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားနိုင်ငံကသူ့ရဲ့အမည်မဲ့စီမှာအမေရိကန်နိုင်ငံသားတွေကိုထပ်မံထည့်သွင်းမှုပြင်ဆင်နေပါတယ်။အမေရိကန်နေပေါ်ပိတ်ဆို့တံခါးရေးရုံဘုံနဲ့နောက်ထပ်ဆောင်ရွက်သွားမယ့်အစီအစဉ်တွေအတွက်ပြင်ဆင်နေတဲ့အကြောင်းရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရက်ကော့ကိုကူကပ်ပြီးရုရှားသတင်းဌာန RIA Novosti ကဒီကနေ့ဖော်ပြလိုက်တာပါ2016အမေရိကန်သမ္မတယူကော့ပွဲမှာရုရှားတို့ရဲ့ဂျာဝင်နောက်ဆက်တဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာကစုံစမ်းစစ်ဆေးရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်လာနေပါတယ်။နယူးယောက်ခြေဆိုင်သမ္မတတော်နယ်ထရန့်ရဲ့ Trump Organization စီကနေရုရှားနဲ့ဆက်သွယ်ဆောင်ရွက်ထားတဲ့စာရေးစာရမ်းတွေကိုလည်းအထူးစုံစမ်းစစ်ဆေးရေးမှူးကတောင်းခံထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့မျိုးသားလူညီအချံပေး HR McMaster ကိုရာထူးကဖယ်ရှားဖို့ဆုံးဖြတ်ထားကြောင်း Washington Post သတင်းစာရဲ့ဖော်ပြချက်ကိုသမ္မတအင်ဂျီရောကဖယ်ချလိုက်ပါတယ်။အမျိုးသားလူညီအချံပေးအဖြစ်အစားထိုးခန့်ရမယ်လို့ဆိုတဲ့သတင်းကမှန်မှန်ကန်တဲ့ကြောင်းအင်ဂျီရောပြောင်းရဲ့ Sarah Huckabee Sanders ကမနေ့နောက်ပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားတာပါ။အရှေ့အာရှနိုင်ငံများသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ကြားဒီကနေ့ဆက်တင်လိုက်တဲ့သုံးရက်ကြာထက်သေးညီလာခံအတွင်းမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးနဲ့ပတ်သက်လို့ဆွေးနွေးထားမယ်ကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောလိုက်ပါတယ်။စီးပွားရေးမဟာဗျူဟာရေးရနဲ့လူ့ခွင့်ရေးကိစ္စတွေကိုဆွေးနွေးရမှာမြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့အရေးကိုထက်သေးဆွေးနွေးထားမှာဖြစ်တယ်လို့မြန်မာစိုးရရဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်နဲ့တွေ့ဆုံရမှာလည်းဆွေးနွေးမှာဖြစ်တဲ့ကြောင်းဩစတြေးလျဝန်ကြီးချုပ်မက်ကတန်ဘူးကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်ကြပါနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုပေါ်တခုဖြစ်တဲ့ Amnesty International ကတော့ရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အခြေအနေတွေကိုမိမောင်းထုတ်ပြဖို့ဒီကနေ့ပဲစနေနေ့မှာတောက်ဆူဆန္ဒပြကြပါတယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လင်းဦးပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ19.25ရုကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာည9:00မှာကျွန်တော်တို့တခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.
From Washington, this is